ယူကရိန်းအနီးပင်လယ်နက်ပေါ်မှာထောက်လှမ်းရေးမစ်ရှင်နဲ့ဆက်လက်ပြန့်တမ်းမဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကဗုဒ္ဓဟူးနေ့မှာအခိုင်အမာပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့အင်ကာနစ်ကအမေရိကန်ရဲ့အဝေးဒိန်ဒရုန်းယာဉ်ကရုရှားတိုက်လေယာဉ်တစ်စင်းနဲ့တိုက်မိခဲ့ကြောင်းဒီလိုတိုက်မိတာကြောင့်အမေရိကန်ဒရုန်းယာဉ်ကိုထင်းကျောင်းမောင်းနှင်သူကဒရုန်းယာဉ်ကိုရေထဲကိုမဖြစ်မနေထိုးဆင်းလိုက်ရကြောင်းအမေရိကန်ကပြောဆိုထားတဲ့မတော်တဆမှုဖြစ်ပြီးနောက်တနေ့မှာပဲကာကွယ်ရေးဝန်ကြီးကအခုလိုပြောတာဖြစ်ပါတယ်။
And the United States will continue to fly and to operate wherever
နိုင်ငံတကာဥပဒေအရခွင့်ပြုထားတဲ့နေရာတွေမှာအမေရိကန်ပြည်ထောင်စုကပြန်တမ်းမှုတွေနဲ့လုပ်ငန်းတွေကိုဆက်လက်ဆောင်ရွက်မှာဖြစ်တယ်လို့အမေရိကန်ကာကွယ်ဝင်ကြီးအော့စတင်ကရုရှားရဲ့73လတာရှိလာပြီဖြစ်တဲ့ကျူးကျော်စစ်ကိုတွန်းလှန်ရေးယူကရိန်းကိုထောက်ပံ့နေတဲ့မဟာမိတ်နိုင်ငံတွေကကာကွယ်ရေးဝင်ကြီးတွေကိုပြောဆိုတာဖြစ်ပါတယ်ရုရှားအနေနဲ့သူ့ရဲ့လေရင်ကိုလုံခြုံပေးကင်းစွာနဲ့ကျွမ်းကျန်ချင်ချင်းဆောင်ရွက်ပြန်တမ်းဖို့တာဝန်ရှိတယ်လို့လည်းအမေရိကန်ကာကွယ်ဝင်ကြီးကအမေရိကန်စစ်ဌာနချုပ်ပင်တဂွန်ကနေလုပ်တဲ့အွန်လိုင်းဆွေးနွေးပွဲအတွင်းတခြားနိုင်ငံတွေကကာကွယ်ဝင်ကြီးတွေကိုပြောဆိုခဲ့ပါတယ်။ရေထဲကိုထိုးချခဲ့ရတဲ့အမေရိကန်ရဲ့ MQ-9 ဒရုန်းယာဉ်ဟာနိုင်ငံတကာဝေဟင်ပိုင်းနဲ့အတွင်းအင်ကာနစ်ကပုံမှန်လုပ်ငန်းဆောင်တာတွေဆောင်ရွက်နေစဉ်ရုရှားရဲ့ဂျက်လေယာဉ်နှစ်စင်းကအန်ဒီအကြီးစွာနဲ့မစင်မချင်းမကျွမ်းကျင်မှုတွေနဲ့ဝင်တိုက်ခဲ့တာလို့အမေရိကန်ကာကွယ်ဝင်ကြီးကပြောပါတယ်။ရေထဲကိုထိုးချခဲ့ရတဲ့အမေရိကန်ဒရုန်းယာဉ်ကိုတော့ပြန်မစဲရသေးသလိုပြန်စဲလို့ရနိုင်ပါမလားဆိုရကလည်းမသေးကြဘူးလို့အမေရိကန်အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရဂျွန်ကီယာဘီကဗုဒ္ဓဟူးနေ့ CNN ရုပ်သံကိုပြောပါတယ်။ရုရှားကအများစုထိန်းချုပ်ထားတဲ့ပင်လယ်နဲ့ထဲမှာအမေရိကန်သင်္ဘောတွေမရှိပါဘူးရှင်။